This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးဆက်အနိုင်ရှင်ဘီတို့ကနေကင်ဝေးပြီးဘီကေလွန်ချုံကျမ်းမာကြပါစေလို့ရေဒီယိုအန်ယူဂျီဖွဲ့သားများကစွတ်တောင်းမြတ်တာပို့သလိုက်ရပါတယ်ရှင်ဒီကနေ့2025ခုနှစ်ဇန်လ28ရက်နေ့ရေဒီယိုအန်ယူဂျီရဲ့မနက်ပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါရမရှင်ပထမဆုံးအနေနဲ့ရေဒီယိုအန်ယူဂျီရဲ့စီရီသတင်းကောက်လွတ်ချက်ကိုနေဦးနိုင်မှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာအခုချိန်ကစတင်ပြီး Radio NUG ရဲ့မနက်ခင်းစီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့ပျော်ပွေမျိုးညောင်ကုန်းရဲစခန်းအနီးစက်ကြီးကောက်နေတဲ့စစ်ကောင်စီဂိတ်ကိုတိုက်ခိုက်အရာခံပူအပါဝင်စစ်သား၄ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်2025ခုနှစ်ဇွန်လ26ရက်နေ့မှာမန္တလေးတိုင်းဒေသကြီးပျော်ပွေမျိုးနယ်အတွင်းမှာရှိတဲ့ညောင်ကုန်းရဲစခန်းအနီးမှာစက်ကြီးကောက်နေတဲ့စစ်ကောင်စီဂိတ်ကိုဝင်ရောက်တိုက်ခိုက်ခဲ့ကြောင်းအောင်ဆန်းစလန်နတ်မောက်အောင်ဆန်းမြေတပ်ဖွဲ့မှသတင်းထုတ်ပြန်ပါတယ်။အဆိုပါဂိတ်မှာစစ်ကောင်စီစစ်သား၄ဦးရဲတပ်ဦးနဲ့ပြူစောတီတပ်ဦးစုစုပေါင်း6ဦးရှိနေပြီးတော့အောင်ဆန်းစလန်နတ်မောက်အောင်ဆန်းမြေတပ်ဖွဲ့မှခြေလျင်ဝင်ရောက်တိုက်ခိုက်ရာမှာအရာခံပူတပ်ဦးအပါအဝင်စစ်ကောင်စီစစ်သား၄ဦးသေဆုံးပြီးတော့ပြူစောတီနဲ့ရဲမှာလက်နက်ယူကာထွက်ပြေးသွားတယ်လို့ဖော်ပြထားပါတယ်။တိုက်ပွဲဖြစ်ပွားချိန်3မိနစ်သာကြာမြင့်ခဲ့ပြီးတော့တော်လိုင်းရဲပေါ်များအားလုံးအထိခိုက်မရှိပဲစုခွာနိုင်ခဲ့ကာအဆိုပါဂိတ်မှ MB1 တပ်နက်3လက်တလက်ပစ္စည်း 5.56G64 တောင်းခရီးသွားပြည်သူများစီမှဂိတ်ကြီးအတ္တမကောက်ခံငွေ 38,500 ကျပ်နဲ့ဖုံးနှလုံးတို့ကိုတင်စီရရှိခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ဘလောကြောက်ကကြေးရွာပြူစောတိစကန်းကိုဝင်းရောက်စီးနှင်းစစ်ကောင်စီဘက်မှအလောင်း3လောင်းနဲ့လက်နက်ခဲယမ်းများတင်စီရရှိတဲ့တရင်ကိုတင်ပြပေးပါမယ်2025ခုနှစ်ဇွန်လ28ရက်နေ့မနက်9နာရီခွဲအချိန်ဝန်းကျင်မှာပလောမျိုးနယ်ကြောက်ကကြေးရွာမှာရှိတဲ့စစ်ကောင်စီလက်အဝေးခံပြူစောတိစကန်းအားပြည်သူ့ကာကွယ်ရေးတပ်မတော်မြိတ်ခရိုင်အမှတ်1တပ်ရင်းကရင်အမျိုးသားကာကွယ်ရေးတပ် KNDU တပ်ရင်း9မဟာမိတ်တပ်ပေါင်းစုမှဝင်းရောက်စီးနှင်းခဲ့ကြောင်းတရင်ထုတ်ပြန်ထားပါသည်အဆိုပါစီးနှင်းမှုဟာ15မိနစ်ကန်းသာကြာမြင့်ခဲ့ပြီးတော့ပြူစောတိများထွက်ပြေးသွားခဲ့တယ်လို့ဖော်ပြထားပါသည်စစ်စင်ရေးအတွင်းရန်သူအလောင်း3လောင်း M16A1 rifle 4လက်၎င်းကြည်ပေါင်းနှစ်ခု AK47 rifle 1လက်၎င်းကြည်ပေါင်း4ခု 5.56G အတောင့်1000 7.62G 138တောင်းလက်ပစ်ပုံးနှလုံးနဲ့အခြားစစ်အသုံးဆောင်ပစ္စည်းများတင်စီရမိခဲ့တယ်လို့သိရပါတယ်အဒီနောက်မဟာမိတ်တပ်ဖွဲ့ဝင်များငယ်မြေရှင်းလင်းရေးများဆောင်ရွက်ပြီးတော့အထူးခိုက်မရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာဆက်လက်ပြီးတော့ပခုတ်ကူတက်မတရားတစ်ကထွက်လာတဲ့စစ်ကောင်စီရင်တန်းများနဲ့စစ်ကြောင်းများကိုနေစဉ်မိုင်းဆွဲတိုက်ခိုက်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။ပခုတ်ကူတက်မတရားတစ်မှမေလ31ရက်နေ့ကထွက်လာတဲ့အကြံဘတ်စစ်တက်မှဒူးတက်မမူဦးဆောင်တဲ့စစ်ကောင်စီရင်တန်း120ကျော်ခန့်နဲ့အကြံဘတ်စစ်ကြောင်းအင်အား1000ခန့်ကိုတော်လိုင်းအင်အားစုများပူးပေါင်းပြီးတော့ပြင်းအားမြင့်မိုင်းများဖြင့်တိုက်ခိုက်ခဲ့ကြောင်းကံမတပ်ပေါင်းစုမှသတင်းထုတ်ပြန်ထားပါတယ်။ပခုတ်ကူကံမရေပြာလမ်းပိုင်းနဲ့ကံမဒေသတွင်းမှာရှိတဲ့ပျောက်ကြားခြုံကိုတိုက်ခိုက်ခြင်းများတီထွေတိုက်ပွဲများကိုနေစဉ်ရက်ဆက်တားဆီးပိတ်ပင်တိုက်ခိုက်လျက်ရှိတယ်လို့သိရပါတယ်။ဒါအပြင်ဇွန်လ24ရက်နေ့မှာစစ်ကောင်စီတပ်သားတအူဇွန်လ25ရက်နေ့မှာစစ်ကောင်စီတပ်သားတအူဆက်သွယ်အလင်းဝင်ရောက်လာပြီးတော့စစ်ကောင်စီတပ်များမိုင်းရှင်းလင်းစဉ်မှာထိခိုက်ပျက်စီးတဲ့မြေတူးဆက်ကိုလည်းတင်စီရရှိခဲ့တယ်လို့ဖော်ပြထားပါတယ်။အကြံဘတ်စစ်ကောင်စီဟာ ကြွမနိုင်ကြည်မီနဲ့ရှုဆိုသလိုပဲပြည်သူများကိုဖမ်းဆီးတပ်ဖြတ်ခြင်းအများပြည်သူပိုင်အိုးအိမ်များတာသနာအဆောက်အဦများဆစ်ဆောင်ပြည်သူများကိုရီမန်းချက်ရှိရှိဘုံကျဲတိုက်ခိုက်လျက်ရှိပြီးတော့ပြည်သူ15ဦးဖမ်းဆီးခံရက9ဦးတပ်ဖြတ်ခံခဲ့ရတယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးတော့စောင်းနန်းခဲတိုက်ပွဲမှာစစ်ကောင်စီလက်အောက်ခံ PNA တပ်မှတက်ခွေမှုဘူကြီးနောင်ဆိုင်တိဆုံတဲ့တဲ့ရင်ကိုတင်ပြပေးပါမယ်ဖေကုံအင်းအရှိချမ်းစောင်းနန်းခဲကြီးွာကိုဇွန်လ23ရက်နေ့မှာအကြံဘတ်စစ်ကောင်စီတပ်နဲ့ PNO PNE ပြည်သူစစ်တုစစ်ကြောင်းထူလာခဲ့ပြီးတော့ဇွန်လ26ရက်နေ့မှာ၎င်းစစ်အုပ်စုတို့ဟာစောင်းနန်းခဲကြီးွာအတွင်လှုပ်ရှားမှုပြုနေစဉ်မှာဖေကုံ PDF 13336တပ်ရင်း drone တပ်ဖွဲ့ဖေကုံ Sky Predators Drone Force Battalion 1006မှ drone ဖြင့်တိုက်ခိုက်မှုပြုလုပ်ခဲ့ကြောင်းတရင်ထုတ်ပြန်ထားပါရင်အထိတိုက်ခိုက်မှုအတွင် PNE တပ်မှတက်ခွဲမှုပူကြီးနောင်ဆိုင်တည်ဆုံးခဲ့ပြီးတော့ PNE တပ်သား5ဦးထပ်မံထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဖော်ပြထားပါရင်စစ်ကောင်စီလက်အောက်ခံ PNE တပ်တို့ဟာစောင်းနန်းခဲကြီးရွာအတွင်ဝင်ရောက်လာတာနဲ့တပြိုင်တည်းရွာအတွင်းမှာရှိတဲ့ပြည်သူနေအိမ်များကိုမီးရှို့ဖျက်ဆီးခြင်းနဲ့အိမ်တွင်းမှာရှိတဲ့အသုံးဆောင်ပစ္စည်းများကိုယူဆောင်ခြင်းစာတာတို့ကိုပြုလုပ်လျက်ရှိတယ်လို့သိရပါတယ်။ဖေကုံအင်းအရှိချမ်းကို PNO PNE ပြည်သူ့စစ်မှဦးဆောင်ပြီးတော့တော်လှန်ရေးတပ်ပေါင်းစုများထိန်းချုပ်ရာနေမြေများအတွင်စစ်ကြောင်းထိုးမှုများအပြင်းထန်ပြုလုပ်လျက်ရှိနေပြီးတော့တိုက်ပွဲအတွင်စစ်ကောင်စီတပ်မှလေရင်ဘုံကျဲမှု2ကြိမ်ပြုလုပ်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့တရချောင်းမင်းတက်ရွာဖုန်ကြီးချောင်းမှာအထိုင်ချတက်ဆွေးထားတဲ့စစ်ကောင်စီတပ်ကိုတိုက်ခိုက်မင်းတက်ရွာကိုထိန်းချုပ်နိုင်ခဲ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်။2025ခုနှစ်ဇွန်လ26ရက်နေ့နေ့လယ်တနားရီအချိန်မှာမင်းတက်ရွာဖုန်ကြီးချောင်းမှာအထိုင်ချတက်ဆွေးထားတဲ့အာနာသိန်းစစ်ကောင်စီတပ်ကို KNL တပ်ရင်း7လက်အောက်ခံတပ်ခွဲ2နဲ့ဒေါ်လန်ဤပူးပေါင်းတပ်ဖွဲ့များကဝင်ရောက်တိုက်ခိုက်ခဲ့ကြောင်း KNU မြိတ်တဝဲခရိုင်မှတရင်ထုတ်ပြန်ထားပါတယ်တိုက်ပွဲအတွင်းစစ်ကောင်စီတပ်ဖွဲ့ဝင်5ဦးသေဆုံးပြီးတော့စစ်သုံးပစ္စည်းတချို့ဒိန်းစီရရှိခဲ့တယ်လို့ဖော်ပြထားပါတယ်ညနေ3နာရီအချိန်မှာမင်းတက်ရွာကို KNL တပ်ခွဲ2နဲ့ဒေါ်လန်ဤပူးပေါင်းတပ်ဖွဲ့ကပြန်လည်ထိန်းချုပ်နိုင်ခဲ့ပြီးတော့မင်းတက်ရွာကိုတက်ဆွေးထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်များဝင်းဝတက်စခန်းကိုပြန်လည်ဆုတ်ခွာခဲ့တယ်လို့သိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းကောင်းနှုတ်ချက်တွေကိုတော့ Radio NUG သတင်းတောက်ခါရှဲကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ရေဒီယိုအယူဂျီသောတာရှင်များရှင်အခုဆက်လက်ပြီးရေဒီယိုအယူဂျီရဲ့ပြည်တွင်းသတင်းများကိုမင်းယူမှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင
်ရေဒီယိုအယူဂျီသောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီးရေဒီယိုအယူဂျီရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးသတင်းအနေဖြင့်6လတာကာလအတွင်းစေဝါဆောင်ရှောက်မှုလုံလောက်စွာမရရှိ၍ဥပိုလ်ချင်းထောင်အတွင်းနိုင်ငံရေးအကျဉ်းသားတည်ဆုံမှုအများဆုံးဖြစ်လာတဲ့သတင်းကိုတင်ပြပေးပါမယ်။မြမအကျဉ်းထောင်တပ်သေး MBW အဖွဲ့ဤပြုစုထားသောစည်ရင်အရာမန္တလေးဥပိုလ်အကျဉ်းထောင်သည်ထောင်တွင်းစေဝါဆောင်ရှောက်မှုညံ့ဖျင်းခြင်းဆရာဝန်များအချိန်မီရောက်ရှိမှုမရှိခြင်းထောင်ပြင်ပရှိဆေးရုံများသို့အချိန်နှင့်တပြေးညီပို့ဆောင်မှုမရှိခြင်းပြင်ပမှမိသားစုဝင်များပေးပို့သည့်စေဝါများကိုကန့်သက်ပိတ်ပင်ခြင်းနှင့်စီမံခန့်ခွဲမှုအားနည်းညံ့ဖျင်းခြင်းများကြောင့်2025ခုနှစ်6လတာကာလအတွင်းနိုင်ငံရေးကျဉ်းသား56ဦးအထိကြာဆုံးခဲ့ရသည်ကိုစစ်ဆေးတွေ့ရှိရကြောင်းထုတ်ပြန်ပါသည်။အဆိုပါ56ဦးတွင်နိုင်ငံရေးကျဉ်းသားဥယျာဉ်50သည်ငလင်တန်းဖြင့်တည်ဆုံးခဲ့ရခြင်းဖြစ်သည်ဟုယူဆနိုင်တော်လဲ။တည်ဆုံးခဲ့ရသူအများစုသည်ထောင်အာဏာပိုင်၏စီမံမှုအမှားများကြောင့်မတည်ဆုံးသင့်ဘဲတည်ဆုံးခဲ့ရခြင်းဖြစ်တယ်လို့ဖော်ပြပါသည်။2025ခုနှစ်6လတာကာလအတွင်းစေဝါဆောင်ရှောက်မှုလုံလောက်စွာမရရှိ၍ဥပိုလ်အကျဉ်းထောင်အတွင်းအသက်65နှစ်အရွယ်နိုင်ငံရေးအကျဉ်းသူဒေါ်ဆန်းရီသည်သွေးတိုးစီးကြိုရောဂါဖြင့်အသက်ဆုံးရှုံးခဲ့ရခြင်းအသက်28အရွယ်နိုင်ငံရေးအကျဉ်းသားကိုအောင်ထွန်းသည်အနာကြီးရောဂါဖြစ်ချိန်ပိုးဝင်၍သေဆုံးခဲ့ရခြင်းအသက်45နှစ်အရွယ်နိုင်ငံရေးအကျဉ်းသားကိုတီဟသည်လယ်ချောင်းကင်ဆာရောဂါဖြင့်သေဆုံးခဲ့ရခြင်းအသက်59နှစ်အရွယ်နိုင်ငံရေးအကျဉ်းသားဦးလူအောင်သည်သွေးတို့ကြောင့်အုံနောက်သွေးကြောပြတ်ကတည်ဆုံးခဲ့ရခြင်းအသက်56နှစ်အရွယ်နိုင်ငံရေးအကျဉ်းသူဒေါ်မြင့်မြင့်တန်းနှလုံးသွေးကြောပေါက်ကတည်ဆုံးခဲ့ရခြင်းနှင့်အသက်69နှစ်အရွယ်မန္တလေးတိုင်းလွတ်တော်ဥက္ကဋ္ဌနိုင်ငံရေးအကျဉ်းသားဦးအောင်ကျော်ဦးသည်ရုတ်တရက်နှလုံးအမောဖောက်၍တည်ဆုံးခဲ့ရခြင်းများရှိခဲ့တယ်လို့သိရပါဗါး2024ခုနှစ်တွင်လည်းဥပိုလ်ထောင်မှနိုင်ငံရေးအကျဉ်းသား4ဦးတည်ဆုံးခဲ့ရပြီးတည်ဆုံးမှုတွင်လူသီများသည့်နိုင်ငံရေးသမားများဖြစ်သည့်အသက်83နှစ်အရွယ်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင် အသက်84နှစ်အရွယ်လျှက်စစ်ဝင်ကြီးဦးဝင်းခိုင်အသက်59နှစ်အရွယ်နိုင်ငံရေးအကျဉ်းသားကိုစိန်လင်းခေါ်အငယ်လေးတို့သုံးဦးသည်အောက်တိုဘာလနှင့်နိုဝင်ဘာလများတွင်ဇက်တိုက်သေဆုံးခဲ့ကြပါသည်။ထောင်အာဏာပိုင်များဖြစ်သည့်ထောင်ပိုင်သိန်းစော်မောင်နှင့်ထောင်ပိုင်လေးဆန်းလွင်တို့သည်သေဆုံးမှုဖြစ်စဉ်တစ်ခုချင်းစီအားအဓိကတာဝန်ယူကြရမည်ဖြစ်ကြောင်းထုတ်ပြန်ထားပါသည်ခမညာ။ဒုတိယသတင်းအနေဖြင့်ပြင်းထန်လာသောတိုက်ပွဲများကြောင့်ပဲခူး၊မကွေး၊စကိုင်းတနင်္သာရီတိုင်းဒေသကြီးများနှင့်ရှမ်းပြည်နယ်တောင်ပိုင်းတွင်လူဦးရေ300,000ကျော်နေရစွန့်ခွာထွက်ပြေးရတဲ့သတင်းအကြောင်းအရာကိုတင်ပြပေးပါမယ်။မေလနောက်ပိုင်းမှစ၍ပြင်းထန်လာသောတိုက်ပွဲများကြောင့်ပဲခူး၊မကွေး၊စကိုင်းတနင်္သာရီတိုင်းဒေသကြီးများနှင့်ရှမ်းပြည်နယ်တောင်ပိုင်းတွင်လူဦးရေ300,000ကျော်နေရစွန့်ခွာထွက်ပြေးခဲ့ရပြီးအိုးအိမ်စွန့်ခွာထွက်ပြေးနေရသူများ၏သွာလာမှုများသည်အတိအကျမရှိသဖြင့်အခြေအနေအလိုက်ပြောင်းလဲနေတယ်လို့ UNOCHA မြန်မာကဖော်ပြပါတယ်။ဒါအပြင်နိုင်ငံတော်ဝန်တွင်ပြည်တွင်းနေရစွန့်ခွာလူဦးရေခန့်မှန်းခြေ 3.5 သန်းခန့်ရှိမယ်လို့ဆိုပါတယ်။မုတ်တုံရာသည်ရေကြီးရေလျှံခြင်းနှင့်မြေပြိုခြင်းများကြောင့်လူသားချင်းစာနာမှုဆိုင်ရာအခြေအနေများကိုပုံမဆိုးရွားစေလျက်ရှိပြီးကချင်၊ရခိုင်နှင့်ရှမ်းပြည်နယ်တောင်ပိုင်းတို့တွင်လူဦးရေအနည်းဆုံး 35,500 ခန့်ကိုထိခိုက်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးမိုးကုံမြို့မှာမိုးတိထန်စွာရွာသွန်းမှုကြောင့်ရေကြီးရေရှမ်းအင်းတော်မြို့နန်သေးချောင်းဘေးနေအိမ်နဲ့ဆိုင်ကမ်းများရေစီးနဲ့မျောပါတဲ့သတင်းကိုတင်ပြပေးပါမယ်။ဇွန်လ26ရက်ည10နာရီခွဲခန့်ကစပြီးမိုးတိထန်စွာရွာခဲ့တာကြောင့်မိုးကုံမြို့အရှေ့ပိုင်းစီပင်သာယာရပ်ကွက်နဲ့မင်းတရာရပ်ကွက်မှာရေကြီးရေရှမ်းမှုတွေဖြစ်ပွားပြီးနေအိမ်တွေမှာလည်းရေဝင်ရောက်လာမှုများရှိတယ်လို့သိရပါတယ်။ထို့အပြင်ကဘာပြိုခြင်း၊နေအိမ်ချို့ပျက်စီးခြင်းနှင့်လမ်းအပ်ကွဲခြင်းများဖြစ်ပေါ်နေတယ်လို့သိရပါတယ်။အလားတူဇွန်လ28ရက်နေ့မနက်တွင်မိုးရွာသွန်းမှုကြောင့်အင်းတော်မြို့နယ်မန်လေးမြကြီးနားကားလမ်းပေါ်ကနန်သေးချောင်းရေကြီးလို့လမ်းပိတ်နေတယ်လို့သိရပါတယ်။ထို့အတူနန်သေးချောင်းဘေးနားကနေအိမ်တွေနဲ့အင်းတော်မြို့ကစစ်ဘေးရှောင်တွေရဲ့တဲအိမ်တွေ၊ဆိုင်ကန်းတွေရေစီးနဲ့မျောပါသွားတယ်လို့လည်းသိရပါဗျခင်ဗျာ။ဆက်လက်ပြီး PSLF TNLA တောင်ပြည်မြို့နယ်ရဲတပ်ဖွဲ့မှမိုင်းဝီမြို့နယ်တွင်မူရစ်ဆေးဝါးနှင့်လက်နက်ပစ္စည်းများရောင်းဝယ်သူအမျိုးသားတအူဖမ်းဆီးရမိတဲ့သတင်းကိုတင်ပြပေးပါမယ်။ဇွန်လ23ရက်တွင်မိုင်းဝီမြို့ရက်ကွက်နှင့်မှနေထိုင်သည့်ဦးဒူနောင်သည်မူရစ်ဆေးဝါးရောင်းဝယ်သည်ဟုသတင်းရရှိတာကြောင့်၎င်းနေအိမ်အတွင်းမြို့နယ်ရဲတပ်ဖွဲ့မှသွားရောက်စစ်ဆေးခဲ့ကာမူရစ်ဆေးဝါးဆက်ဆက်ပစ္စည်းများလက်နက်ပစ္စည်းများနှင့်အတူဖမ်းဆီးရမိခဲ့ကြောင်း PSLF TNLA မှသတင်းထုတ်ပြန်ပါသည်။၎င်း၏နေအိမ်အတွင်းကြီးစံမျိုးစုံ600တောင်းလက်ပစ်ဘုံ10လုံးလက်ထောက်ဘုံ3လုံးဗိမ်းမဲနှင့်မူရစ်ဆေးဝါးဆက်ဆက်ပစ္စည်းများတွေ့ရှိခဲ့တယ်လို့ဖော်ပြထားပါသည်။ထို့နောက်အသက်40နှစ်အရွယ်ဦးဒူနောင်ကိုတောင်ပြည်မြို့နယ်ရဲတပ်ဖွဲ့မှဖမ်းဆီးထိန်းသိမ်းထားခဲ့ပြီးမြို့နယ်စေဝါတိုက်ဖြတ်ရေးဥပဒေနဲ့အညီအရေးယူဆောင်ရွက်သွားမယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးမိုင်းယူ105မိုင်တွင်ဖမ်းဆီးရမိထားသည့်မူရစ်စေဝါများကိုညီနောင်မဟာမိတ်သုံးဖွဲ့မိရှို့ဖျက်ဆီးတဲ့တရင်ကိုတင်ပြပေးပါမယ်။တအောင်ပြည်တပ်မဟာခွန်နယ်မြေနမ်ခန်းခရိုင်မိုင်းယူ105မိုင်တွင်ဖမ်းဆီးရမိထားသည့်မူရစ်စေဝါများကိုညီနောင်မဟာမိတ်သုံးဖွဲ့မိရှို့ဖျက်ဆီးခဲ့ကြောင်းတရင်ထုတ်ပြန်ပါတယ်။တတညာနှစ်ခွန်စစ်စင်ရေးအပြီးညီနောင်မဟာမိတ်သုံးဘွဲ့စတင်အုပ်ချုပ်သည့်အချိန်မှစ၍ဖမ်းဆီးရမိထားသည့်မူရစ်စေဝါများကိုဇွန်လ26ရက်နေ့မှာလူမြင်ကွင်းရှိမိရှို့ဖျက်ဆီးခဲ့တယ်လို့ဖော်ပြထားပါတယ်။အဆိုပါမူရစ်စေဝါများမှာဘိန်းဖြူဆက်ပြာကွက်12ခွက်အထုံ2ထုံအချိုရီပိုက်အတွင်းရှိဘိန်းဖြူ223ခု Happy Water 56ထုံရမစိတ်ကြွဆေးပြာ12660ပြားနှင့်ဘိန်းမဲတထုပ်တို့ဖြစ်တယ်လို့သိရပါတယ်။ညီနောင်မမိတ်သုံးဘွဲ့သည်ဇွန်လ26ရက်နေ့တွင်ကြာရောက်သည့်အပြည်ပြည်ဆိုင်ရာမူရစ်ဆေးဝါးတက်ဖြတ်ရေးနှင့်အထိမ့်မတ်အနေဖြင့်ထိုမူရစ်ဆေးဝါးများကိုမိရှို့ဖျက်ဆီးခဲ့ခြင်းဖြစ်ကြောင်းထုတ်ပြန်ထားပါသည်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်ချန်ငင်တိုစကန်းဆေးရုံပြန်လည်ထူထောင်ရေးကမ်ပိန်းတွင်ဆယ်ရက်အတွင်း3,900ကျော်ရရှိတဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံတွင်စစ်ကောင်စီ၏လေကြောင်းတိုက်ခိုက်မှုများကြောင့်ဆေးရုံများနှင့်ဆေးကမ်းများပြစ်မှတ်ထားခံရမှုများပိုမိုများပြားလာခြင်းတွင်ဆရာဆိုမင်းဦးဆောင်သောချန်ဂင်တိုစခန်းဆေးရုံလေးသည်လည်းထိခိုက်ပျက်စီးခဲ့ရသော်လည်းအခက်အခဲများကြားမှပြန်လည်ရှင်သန်ကြိုးပမ်းမှုများပြုလုပ်လျက်ရှိပါသည်။ချန်ဂင်တိုစခန်းဆေးရုံပြန်လည်ထူထောင်ရေးအတွက်ပြည်တွင်းပြည်ပပြည်သူများကချန်ဂင် The Phoenix Campaign မှတဆင့်လုံခြုံစိတ်ချရသော SCF Platform ပေါ်တွင်ဆယ်ရက်အတွင်း7,900ကျော်ထည့်ဝင်ကူညီခဲ့ကြောင်း ဤထောက်ပံ့မှုများသည်ဆေးရုံမှယခင်ကကယ်တင်ခဲ့သောအသက်များနှင့်ဆက်လက်ကယ်တင်မိအသက်ပေါင်းများစွာအတွက်များစွာအရေးပါလာတယ်လို့ဖော်ပြထားပါတယ်။ဇာမနီငှက်တွေဟာတစ်ကိုယ်လုံးမီးလောင်ကျွမ်းသွားရင်တောင်ပြန်လည်ရှင်သန်နိုင်စွမ်းရှိပြီးအရင်သက်တမ်းကထက်ပိုတန်မာလာတဲ့ဇာမနီငှက်ဆိုတာရုံနှန်းပုံပြင်ဒန်နာယီလာလို့ဆိုရင်တောင်ဆရာဆိုမင်းတို့ရဲ့ချန်ကင်တိုစကန်ကတော့လက်ရှိမြန်မာနိုင်ငံမှာတကယ်ရှိနေပါတယ်လို့ဆိုထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာကီနဲ့ခါရှယ်တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
Radio NUG မှာဆက်လက်တင်နေပါတယ်ရှင်အခုဆက်လက်ပြီးဘန်းနဲ့လူလူကြာမရှိမဖြစ် IM များအကြောင်းကိုဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင်
ဟယ်လိုမတိုင
်ဟာကိုတိုင်မောင်ဘလို့လဲ Spring Bee Library အတော်မြင့်နေပြီဟုတ်
ဟဲဟဲဘာပြောကောင်းမလဲတနေ့နှစ်ကြိမ်တို့တူပြီးဆော့လာလိုက်တာအခုဆိုရင
် Level 10ရောက်နေပြီလား
ဟမ်ဟမ်Level 10ပဲ
ဟာဟာကျမဆိုရင် Level 10မှာပြား Emperor ကြီးတောင်ထူထောင်နိုင်နေပြီနော်ကြွားတယ်လို့တော့သဘောမထားနဲ့နော
်ဒီပါပြီဗျာဒါနဲ့မေးစရာလေးရှိသေးတယ်ဗျာ
မေးပါတော့မေးပါကိုသိမ်းမောင်လာရင်ပြဿနာတခုတော့ပါလာစမြင်မဟုတ်လား
ဟုတ်ပါမတန်ကြီးအခုမေးကျင်တာကတော့ຫນွေဥပံကိုပိုက်ဆံထည့်ဖို့ဗျအေးအာဒန်ဆိုလားဘာဆိုလားအဲ့ဒီကထည့်ရမယ်ပြောတယ်အဲ့ဒီအာဒန်ဆိုတာဘာကြီးတုံးဗျ
ဘယ်ကအာဒန်ရမှာလဲကိုသိမ်းမောင်ရဲ့ RM မှာ RM ဆိုတာ relationship manager တွေကိုပြောတာကိုသိမ်းမောင်ရဲ
့ဩကျွန်တော်တို့ relationship တွေကိုလိုက်စီမံပေးတဲ့သူတွေလားအလားဆိုအောင်သွေးတော်တွေပေါ့နော်
ဟုတ်တာပေါ့တော့ SDB အသုံးပြုသူတွေနဲ့ SDB ဂျာကအောင်းသွေးတော်တွေပါတော့ကိုသိမ်းမောင်နဲ့သူမဂျာမှာအောင်းသွေးတော်ရှိမှအလုပ်ဖြစ်တယ်လို့ပဲ SDB ကိုဆက်သွယ်ဖို့လဲ RM တွေရှိမှအလုပ်ဖြစ်တာတော့
ဟာဒါဆိုကျေးဇူးရှင်တွေပဲအဲ့ဒီ RM တွေကဘသူတွေတုံးမြတ
် RM တွေဟာနေဦးတော်လိုင်းရဲ့အစကတည်းကပြည်သူနဲ့အတူယက်တီထားကြတဲ့နိုင်ငံတကာရောက်မြန်မာပြည်သူပြည်သားတွေပါပဲတော့တချို့ဆိုရင်အခြားနိုင်ငံသားဖြစ်နေတာတောင်အမေမီရဲ့ပြည်သူလူထုနဲ့တသားတဲ့တော်လန်ရေးကိုဆင်နွှဲနေကြတဲ့သူတွေပါတော့မျိုးတော်လန်ရေးမှာရမငွေအတိတ်ကရှာပြီးနေတဲ့ FR တွေကပဲ RM တွေအဖြစ်အုံနဲ့အချင်းနဲ့ပါဝင်ကူညီလာကြတာပါပဲတော့
Nice
အားရစရာပဲမတန်ကြီးဒီလိုနိုင်ငံတကာကနေပြီးကူညီကြတဲ့သူတွေကြောင့်ပဲမျိုးတော်လန်ရေးရဲ့ဘန်နာရေးဟာပိုးပြီးချောင်းလဲစွာလဲပတ်ရုန်းကန်နိုင်တာပေါ့ဗျာအဲ့ဒီ RM တွေကိုရောဘလို့ဆက်သွယ်ရတာတော့ဗျအ
လွယ်လေးပါ SDB application မှာdeposit နဲ့ withdraw icon လေးတွေရှိတယ်လေအဲ့ဒီထဲကမှ bros rm list ကိုဝင်လိုက်တယ်ဆိုရင် rm တွေကိုဆက်သွယ်လို့ရမယ် messenger telegram နဲ့ signal တွေကိုကြည့်လို့ရပါတယ်တော့သူတို့နဲ့ဆက်သွယ်ပြီးငွေသွင်းငွေထုတ်တိုက်တယ်လို့သာလုပ်ပြီးရော
နေပါဗျာကျွန်တော်တော့အဲ့လိုရှာရမှမသိလို့ခန့်နေကြတာဗျို့ဟိုတနေ့ကဆိုသူ့ကိုယ်သူ rm လို့လာဆက်သွယ်ပြီးငွေထည့်ခိုင်းတာလဲကြုံရတယ်ဗျအဲ့ဒါတွေကရောစိတ်ချရပါမလား rm list လဲမတွေ့တော့လေ
အဲ့ဒါကတော့ခစ်ပြက်တဲ့အချောင်းနှိုက်ပြီးအားနည်းတဲ့ပြည်သူတွေရဲ့ချွေးနှဲစာလေးတွေကိုအခွင့်ကောင်းယူပြီးလိလဲနေတဲ့လူတချို့ရဲ့လောက်ရပါပဲတော့ RM အယောင်ဆောင်လား community ထဲမှာကိုကြီးအစ်သူတူဖြစ်ဟန်ဆောင်ပြီးသူတို့နဲ့အတူပေါင်းလိမ်တဲ့သူကိုညွန်ပေးတာတွေကတော့အမဲကြုံနေရတဲ့ပြဿနာတွေပေါ့တော့ဒါတွေကိုတော့သတိထားရမယ်ကိုသိမ်းမောင်ကြီ
းအလိုသတိထားရမလဲဗျ
ဒီအချက်၃ချက်ကိုလိုက်နိုင်ရင်လူလိမ်ငွေရန်ကနေဝေးပါလိမ့်မယ်နံပါတ်၁STP application နဲ့အနေနဲ့တဆင့်ပေါ်ပြထားတဲ့ RM တွေကိုဒါဓာတ်ရိုက်ချိတ်ဆက်ဖို့လိုပါတယ်တော့နံပါတ်2ကတော့ STP community မှာ blacklist scammer list နဲ့တိုက်စစ်ဆေးဖို့ပါပဲဒါမှမတိကျအသေးဘူးဆိုရင်နံပါတ်3အနေနဲ့ STP live chat ဒါမှမဟုတ်ရင် messenger ကနေတဆင့်လဲမေးလို့ရပါတယ်တော့
ကောင်းလိုက်တဲ့သတိပေးချက်တွေဗျာဒါကိုဒါတိတိချာချာလိုက်နာပြီးစစ်စစ်ရင်လူယုံမှာကြားဖြန့်လူရန်ကပါ login ပြီးပေါ့ဗျာ
ဟုတ်တာပေါ့ကိုသိမ်းမောင်ကြီးနောက်ထပ်သတိထားရမယ့်အချက်ကတော့ RM တွေကဘယ်တော့မှ customer ကိုသူတို့ကစပြီးမဆက်သွယ်ဘူးဆိုတာပါပဲတော့
ဟုတ်တယ်ဗျအခုပဲကျွန်တော် RM list ထဲက RM အဖွဲ့တစ်ခုကို messenger ကနေလှန်ဟိုင်းထားလိုက်ပြီးဗျ reply ပြန်လာတော့မကြတော့ပါဘူးနော
်သူမစီကပြန်လာတယ် reply လောက်တော့မကြဘူးဆိုတာအသေးချပါပဲကိုသိမ်းမောင်ကြီ
း Radio UNG သောတာရှင်များရှင်ဆက်လက်ပြီးညသိမ့်တန်ရည်သားကြီးဗတ်ကြီးတီတီဆိုထားတဲ့ရွှေပြည်တော်တို့ချီဆိုတဲ့တော်လည်ရည်တဲ့ခြင်းကိုခန်းစားနာဆင်ကြရမှာဖြစ်ပါတယ်ရှင်
ရဝင်းကိုထမ်းရောင်ရတာမြင်းမြတ်ကဝလွလဖို့သူကြီးညာတလန်သွေးစီမဝဲခံနိုင်ပြီရင်းရင်းရေးဘိုးတိုက်တယ်မြေသားရင်ပြမြင်းဆက်အစင်ကံပြအဆူကြီးနောက်ပေါ်မြေကွာရဲ့ညာဆုံးလို့ပြလို့မြောက်ကိုမြေဒီလာရွှေလန်းပန်းပေါင်းလို့ဒီနယ်လေးသူ့ကိုရေးဘူးမြတ်ကဲမြေသာစီကရေးစက်လက်စကပြတ်ကြနေစစ်စနာအောင်ယူတော့ပြလို့မျိုးစက်တဲ့
Radio UNG ရဲ့တိုင်းသောဘာသာစကားအစီအစဉ်လေးနဲ့ချူချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့တိုင်းဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီအစီအစဉ်ကို Radio UNG နဲ့ချူချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင်။
နူဘာဘေနာဘုံငန်ဖောင်ရိုက်ပွိကေမတူငွိုင်းဘရောက်ခါအမ်ကုခလိခက်ခွန်းစုမတုံကာထက်တုံငေနိယဆုငိုင်းတူခယနင်းအခုကဆလိုက်တီမောင်ဝါအမ်လုကောင်းလုကောင်းနလူထွေလူဒုတ်မီဝိုင်တီလူအရှူစီတီအက်ဖ်နောပက်ကီတယာသံအန်ဟိနာကာမင်းတမ်လူနှဟာမော့ပရောင်းစွမ်ဘနာကာထုမ်ပီဒရာကီတယာသံယာအခုနာကာအီရန်ဖောရင်းမင်းနစ်တာอิหร่านเป็กเซซึงไวของน้องปูตินหวายกีอเมริกันเนาะอิหร่านอะตุหินอะซึงอีนาหลังอเมติลูเป็ดกีเตียทังเงเนี่ยไงตุขยะนี้ สลายติมังอุหินกองซาสลายขังอาอธนึกอันนี้อาชูครูอับงาผัวปักขีมาคงมังอาทอดกีขังสัญญาเสสปูตึกทันนากุงสลายมาตาลุยลูอาหินาลุงลุกกองนาลูถอยลูตุกบีไว้ติลูอาชูซีดีเอฟนออัมฮักกิบกวีนักสลายติมังอุอันหึมิกาขากุลิกขุนหึปุงทังอันิกเปล่าหัวกักกินีสลายติมังอุสุนเสสปูยาตุกทันนากุงมาดังดุยลูยาปุขกยากักกินีก็น่าสลายติมังอุสุนขกุมทังอัยาพระก็กนุงคือกิบยักพูยังกุงยูนิเวอร์ซิตี้เข้าซายาทุ่มเซนกอมติยุงจินเนเรสเครตารีมตาบีอุมงคุกขังอาอังมิงอาอามาดาสลายยาไม่ยาอุอิวายายาสียังคุยความปุกีติลูอาชูซีทีเอฟนอเปิดกินีสลายติมังอุสุนเซซาปูนอข้อกุมทองอาญาพระก็กนุงคือกิบยาคุกเพคาฮัลิโกฮับุงมันอุลูมกาคากุลิคุมฮับุงวิคงบ่ต้องลูอันนินหิมตูหินข้อกุมคือกิบยาโกสุมลกยากักกินีเมนตัมลุนแหงมอกปรองสมบนากาทุมสุนทุนาอุลูอังดูอยู่ครั้งนออาลุกลำบายากานิมขาอุติลูเมนตัมลุนแหปะคอกอุมนอทั้งอันิกราวหัวกักกินีทุนากาอันิมขามอกปรองสมบนากทุมสุนซึ่งอีกเกียนอปิงนำขอดาสิทธิอุลูทุนาบิหุขยะอังดูอยู่ครั้งอายาลุมทั้งปีสีลูลุนแห่งทุนากาสยามคำตังเบไว้อันนี้ที่กักกินีอาหินงส่งอีกียลุนแห่งประคบอุบยงอามานิยงเฟซบุ๊กเพจเมสเซจปกุงปีลุมทังซาลุกลาลุงยากีติลูทั้งงอันนี้หัวกักกินีอเมริกันนออิรันอากาอักงอยงอิรันเป็กเซซงไว้ของสุนรัสเซียตมระองหัวกียกักกินีอเมริกันนออิรันอากาหินอาซึงอีนักลังอเมอีรันกู้อีวายากานิงเสบีติลูปูตินนอเปรตกียากักกินิตูคากุลิงหิมฮบุงอเมริกันนอมินไนฮัมมามินนาลูอีรันนอนิวเคลียร์อัปปานักนัทุมสุนอากาอากากีปืนนักกุทิกนอกียาเซนเฮตชุกิบยัมฮาซุมอีลูอากาอาสุนาเหนงมอบุงอเนติยาบุงลุงฮาปุ๊กี้ติลูอเมริกันปินดากอนตุงอนฮตุงนอเป็ดกินิมอิรันดาบีนิวเคลียร์อันนี้ปราณากุงกายูเรเนียนอันนี้อักปรดอีขังาอัทนาพงอักดมาซิมบรอกกิตาอเมอันนี้ติยากากินิสุงากีนูบาเบนามิยาเยนางี
อากุมตูลูบักขวาในกุงอันนี้อัวไม่ยาปอกดุยทิกีบุงยานยาส่องตอกอีลูครั้งอักลุมทิกูเลมบอยกินีคมในกุงอันนี้อูไม่ยาบุงยานเนสุนอัมยุกุมาอันนี้ปราณากากีอักลุมอักลีอัปเล็บอัปุลุมอังตุนอักสักอังหุมติอาเรกีอะหินเนหินกูกราวอีเซอุลูอะดูปซานินเฮองปีปอกดุยทิกีนีอาสุนับผู้ชินาคือไอ้เศกีส่องตัวไอ้อังเขียววายาอาตุยลำหูมันไวเท่ากินีเด็กุงอันนี้อัวมันยาปอกด้วยเศกีบุงยาเนหินอาหานุงปุกอาเวนังอาทีทายาปุกอาเวนังหุนาเวกียากากีอาสุนันหุนนันิวาผังยามสิงนาเกนันิยาบุ๋มสีไวปอกด้วยเศกีสุนกูนันิยาเฮควายบิงบิงไวอาสุเนสุนอักดูมาปอกอุลูยาเลมโซทีกุกสักขอกินีเกอุบเอียงขอบุงยันไม่นันยามหงคักเสียงปีนันยามเทยไว้นับผัวเกออักุเอเซตาอัทนุงตามสิงนาเกยามสิงลูส่งอีกีข้างงนันยามปล่าไว
้ดีกันนี่ก็รอดีหน้าเนี่ยเว้ยรีดิโอเอ็นยูจีเอซีซันนี่ก็คิดจะยันอะไรไปไม่ใช่မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ92.6MHz ညပိုင်း၈နာရီခွဲမှာ92.25MHz 17.6MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပြီ မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေတာပို့တာလာပါတယ်ရှင်။မြေသားညီမတွေအစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝန်ကြီးဌာနကထုတ်လွှင့်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်